ဓမ္မရှောကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်တရားဝင်စတင်လှုပ်ဆောင်လာတာဟာ WHO ရဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆန်ရတုံ့ပြန်ဆောင်ရွက်မှုတွေအတွက်အချင်းချောက်ခံရမှုတကယ်ဖြစ်လာနေပြီလို့အရာရှိတွေကပြောပါတယ်။ပိုလီယိုကြောသေရောဂါဝက်သက်နဲ့စိတ်ကျန်းမာရေးဆန်ရပါဝင်ကမ္ဘာတစ်လွှာရောဂါဖြစ်ပွားမှုမျိုးစုံတိုက်ဖျက်ရေးမှာဦးဆောင်နေတဲ့ WHO အဖွဲ့ကြီးအတွက်ရန်ပုံငွေအများဆုံးထည့်ဝင်ပေးနေသူကအမေရိကန်နိုင်ငံပါ။ဒါပေမဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဒဏ်အစိုးဆိုးဝါးဝါခံစားခဲ့ရတာနဲ့အတူသမ္မတထရမ့်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံလာရတာပါ WHO အတွက်အမေရိကန်နိုင်ငံကနှစ်ဆင်ထည့်ဝင်နေတဲ့ဒေါ်လာတန်း400ကိုဆိုင်းငံ့ထားဖို့ချိန်ချောက်ခဲ့ပြီးနောက်ပိုင်းနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပြီးအခုအမေရိကန်စတင်နှုတ်ထွက်နေပြီဖြစ်ကြောင်းသမ္မတထရမ့်ကကုလသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတည်ဝင်သိပေးခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရကပြောပါတယ်အမေရိကန်ရဲ့နှုတ်ထွက်မှုဟာတစ်နှစ်အကြာ2021ဇူလိုင်6ရက်နေ့မှာစတင်တက်ရောက်ပါပါတကယ်လို့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ရှင်ပြိုင်ဖို့ရှိနေတဲ့ဒီမိုကရက်တစ်ပါတီကပြိုင်တဲ့ဂျိုးဘိုင်ဒန်ကအနိုင်ရခဲ့ရင်တော့ WHO ကလည်းအမေရိကန်နှုတ်ထွက်မှုကိုတားမယ့်သဘောရှိနေပါတယ်အမေရိကန်ကနှုတ်ထွက်မယ်ဆိုတဲ့အကြောင်းကြားချက်ပေးပို့ခဲ့ကြောင်းအတွင်းမှုချုပ်ပြောခွင့်ရစတီဗင်ဒူဂျာရစ်ကအတည်ပြုပါတယ်